မြန်မာတရုတ်နယ်စပ်ကုန်သွယ်ရေးအထူးသဖြင့်မူဆက်ကုန်သွယ်ရေးမှာမမျှတာရရှိနေလို့ရှမ်းပြည်နယ်အစိုးရနဲ့ယူနန်အာဏာပိုင်တွေဒီရက်ပိုင်းတွေးဆောင်ဆွေးနွေးဖို့ရှိရဆွေးအကြောင်းတင်ဆက်ပေးမှာပါကျွန်တော်ကတော့စောထပ်ပါရှမ်းပြည်နယ်အစိုးရဖွဲ့ရင်နဲ့တရုတ်ယူနန်အစိုးရမေလ22ရက်နေ့ဆက်ရှိလောက်မူဆက်မြို့မှာတွေ့ပြီးနယ်စပ်ကုန်သွယ်ရေးကိစ္စဆွေးနွေးဖို့ပြောထားပေမဲ့တ ာအရင်၅နှစ်ကတည်းပုံများလာတာမှန်ပေမဲ့မြန်မာတရုတ်ကုန်သွယ်ရေးမမျှတတာရေးပုံများလာလို့ဒါကိုဖြည့်ရှင်းဖို့လှုံ့ဆော်နေရလို့ရှမ်းပြည်နယ်စီမံဘဏ္ဍာဝန်ကြီးဦးစိုးညွန့်လွင်ကပြောပါတယ
်။ဒီနေ့ပြည်နယ်အထွေရေးမှုကဒီနေ့အကြောင်းပြန်တော့သူတို့ကရေးပေါ်ကိစ္စတခုနဲ့ရက်ရှိဆိုင်တိုင်းတိုင်းဒီအောက်ချိန်မှာပြဿနာတွေအခက်အခဲတချို့ရှိရတယ်။ဒီအရှိရဲ့အခက်အခဲအချို့ကိုတော့ဖြေရှင်းပေးရမှာရှိရဥမာကိုယ့်ဘက်ကကားတွေတိတ်နေတာတစ်ဘက်ကနေစီစီမှုတွေအရင်ပြင်းပြကျတဲ့အခါကျတော့မမျှတမှုတွေဖြစ်တာအလိုလိုစစ်တီးရင်လုပ်ပြရတာပေါ့
။ဖရဲသခွားယာတီကပြီးသွားပေမဲ့အခုလာမဲ့တရက်သီးအတွက်စူးညွေရာကြီးလည်းလုပ်သွားမယ်လို့ဝန်ကြီးဦးစိုးညွန့်လင်ကပြောပါတယ်။တရုတ်အစိုးရက COVID-19 ကာကွယ်ဖို့မေလ5ရက်ကတည်းကမြန်မာနဲ့နယ်စပ်လူဝင်ထွက်ကိုတားမြစ်ပြီးအရေးယူမဲ့အမိန့်တွေထုတ်ပြန်ထားတာဖြစ်ပါတယ်။မူဆယ်နယ်စပ်ကုန်သွယ်ရေးကကြံတဲ့နယ်စပ်ကုန်သွယ်ရေးထက်ကုန်သွယ်မှုပမာဏများပါတယ်။အရင်ကရှိပြီးသားတရုတ်ကုန်သွယ်ရေးအတားအဆီးတွေမှာ COVID-19 နောက်ဆက်တွဲအတားအဆီးတွေပိုလာလို့ပြီးခဲ့တဲ့နှစ်ကတည်းကဒေါ်လာတန်30လောက်မြန်မာဘက်ကပို့ကုန်ရောကျသွားတယ်လို့ဆိုပါတယ်။စီပွားကူတန်းပြည်အောင်စုဝင်ကြီးကလည်းမူဆယ်နေဆက်ကုံတော်ကြီးကိစ္စကိုဖိဖိစီစီနဲ့ပြည်လဲအောင်လုပ်စီခြင်းပုံရရလို့အစိုးရနဲ့နှိစက်တဲ့ကုံတဲ့အတိုင်းဝန်ကပြောပါတယ်။အခုမူဆယ်ကျင်းစန်းကြော့မှာမြန်မာတရုတ်ကုံတော်ကြီးလမ်းတစ်ခုကိုရွာ၅ရွာကိုဖျက်ပြီးထပ်ဖောက်ဖို့နှစ်နိုင်ငံညှိနှိုင်းနေပါတယ်။ဒီလမ်းဖောက်ပြီးရင်တော့အသွားပြန်လမ်းဖြစ်တဲ့အတွက်ရင်ပိတ်ဆို့ရတွေကိုအထိုက်လျောက်ဖြေရှင်းနိုင်မှာပါ။အစားတို့ရင်မောင်းနဲ့ပဲတရုတ်ပြည်ရဲ့ဝင်ခွင့်ကိုပယ်ဖျက်ဖို့နေဆက်စီကံချက်တွေတရုတ်ဘက်ကဖြေလျှော့ပေးဖို့ပြီးတော့တရုတ်ဘက်ကိုနေရင်ကူးနေတဲ့မြန်မာတွေဝင်ငွေရဖို့အတွက်လည်းအစိုးရကဆွေးနွေးပေးဖို့မူဆယ်စံကုံစီတိုင်းဒုဥက္ကဋ္ဌဦးမင်းသိန်းကအကြံပြုပါဗျာ။
တော်လေးဆက်လာပြီးလည်းလည်းကတည်းကဖြူရီကတော့ကုန်ပြီးကြာတယ်။တကယ်ကိုမတော်တော့ရဘူး။လူတွေကလည်းမလုပ်ရဘူးဆိုတော့ပြိတ်လိုက်တဲ့ဆက်ကိုယ်ဆက်ပြောပါလက်တော့ကစားပြီးရတယ်ကားရတာပါလုံးလက်ပဲဖြစ်သွားတယ်။အဲ့ဒါလေးကိုသိကြချင်ပါလေ။
မြန်မာအရှိမြောက်နယ်စပ်ကုံသွယ်ရေးကိစ္စကိုယူနန်ပြည်နယ်ကူမင်းကမြန်မာကောင်စစ်ဝန်ရာရှိရေးနဲ့ယူနန်စီးပွားရေးဌာနတောင်းရှိသူတွေမေလ20ရက်မှာဆွေးနွေးခဲ့ရပါ။အဲ့ဒီနေ့ညနေပိုင်းမှာပဲမြန်မာတရုတ်သမ္မတနှစ်ဦးဖုံးနဲ့ဆက်သွယ်ပြီးနယ်စပ်ကုံသွယ်ရေးကိစ္စရဝန်းနဲ့ပူလမ်မစီမံကိန်းကိစ္စတွေကိုဆွေးနွေးကြပါတယ်။မေလ21ရက်မှာလည်းရှမ်းပြည်နယ်စီမံဘဏ္ဍာဝန်ကြီးနဲ့ယူနန်ပြည်နယ်လင်ချန်းခရိုင်ဒုမြို့တော်ဝန်တို့ချင်းရွှေဟော်မြို့မှာတွေ့ပြီးကိုဗစ်ကာလနဲ့ကိုဗစ်အပြီးတရုတ်ရဲ့ကုန်သွယ်ရေးကန့်သတ်ချက်တွေဖိလျှော့ပေးဖို့ထပ်ညှိနှိုင်းခဲ့ရပါ။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ခဲ့ရပါ။